Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေဒီဇင်ဘာ16ရက်နေ့ခြံတော်ရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုစတင်အတန်လွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကထင်ရှားပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမ္မတရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆေးဆက်ဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမျိုးတော်ဘွေနိုစအိရစ်မှာလုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမ္မတထရမ့်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ခိုင်းကြတဲ့ပြည်နယ်တွေမှာလာမယ့်2020သမ္မတရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမ္မတကိုတောင်းဆိုခဲ့ပြီးတော့အပြန်အလှန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပို့လျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်။ဒါပြင်2019ခုနှစ်ဇွန်လ29ရက်နေ့ကဂျပန်နိုင်ငံအိုဆာကာမှာလုပ်ခဲ့တဲ့ G20 အစည်းအဝေးမှာတော့အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးဖြစ်တယ်လို့တရုတ်သမ္မတရှီကသမ္မတထရမ့်ကိုပြောကြားခဲ့ကြောင်း Mr. Bolton ကရေးထားပါတယ်။သမ္မတထရမ့်ကတော့အန်ဩစရာကောင်းလောက်အောင်သမ္မတရွေးကောက်ပွဲဘက်ကိုစကားလမ်းကြောင်းပြောင်းလိုက်ပြီးသူတေချာပေါက်အနိုင်ရစေဖို့သမ္မတရှီကိုပန်ကြားခဲ့တယ်လို့ Mr. Bolton ကရေးထားပါတယ်။သမ္မတထရမ့်နဲ့သမ္မတရှီကြားအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြာခင်ထုတ်ဝေမဲ့992မျက်နှာပါ Mr. Bolton ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ်။ The Room Where It Happened A White House Memoir ဆိုတဲ့နာမည်နဲ့အင်မီရောမာတာဝန်ထမ်းစဉ်ကာလသူ့အတွေ့အကြုံတွေကိုရေးထားတဲ့စာအုပ်မိတူကို The New York Times နဲ့ The Washington Post သတင်းစာတွေကရခဲ့ကြတာပါ။ရွေးကောက်ပွဲရလဒ်မှာလယ်သမားတွေရဲ့အရေးပါမှု၊အမေရိကန်ရဲ့ပဲပီးသတ်တဲ့ဂျုံတွေကိုတရုတ်ကပိုဝယ်တာရဲ့အရေးပါမှုကိုသမ္မတထရမ့်ကအလေးထားပြောခဲ့ပါတယ်။သမ္မတထရမ့်ပြောစကားကိုအတိအကျပုံလေးဖော်ပြဖို့ဖြစ်ပေမဲ့စာအုပ်မထုတ်ခင်အစိုးရကစီးစစ်တာမှာထည့်ခွင့်မပြုခဲ့ဘူးလို့ Mr. Bolton ကရေးထားပါတယ်။ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားပေမဲ့ဥပဒေကြောင်းအရအခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်အမိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးလေးညမှာပဲတင်ပြထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းစံတမန်တဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗိုလ်ထူးနေ့ကတွေ့ဆုံခဲ့ပါတယ်။သူတို့နှုတ်ဟာဟိုနိုလူးလူးမြို့ကဟစ်ကမ်လေတဲ့အခြေစိုက်စခန်းမှာ၆နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်ညနေချင်းဆိုင်ဆွေးနွေးခဲ့ကြတာပါ Universal အတွင်းဘာလို့ဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စူရပိုင်သတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်အချိန်ထဲမှာပဲအမေရိကန်နဲ့တရုတ်စူရကြားဆက်ဆံရေးကိုပြန်လည်အပြည့်ဝအကောင့်ထဲပေါ်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်နိုင်ငံသားကုံသွေးတရုတ်ဆွေရကဟောင်ကောင်ပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာတောင်တရုတ်ပင်လယ်အတွင်းတရုတ်ကပို့ပြီးတော့အင်အားတိုးချဲ့လာနေတာနဲ့တရုတ်လယ်ပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီနောက်ပိုင်းကစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရဲ့မူလဇင်းမြစ်နဲ့ပတ်သက်တာတွေအပါအဝင်ကိစ္စရဲ့အများပြားပေါ်မှာအငြင်းပွားမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံသားဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာတောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်ကိုတက်တီထပ်လွတ်သွားမယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကချင်းကြောက်လိုက်ပြီးနောက်တည့်အချိန်မှာပဲမြောက်ကိုရီးယားဘက်ကတန်ကြာဖြစ်စရာလှုပ်ရှားမှုတစုံတရာမတွေ့ရဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားကနိုင်ငံခြားတင်းမာမှုတွေကိုရှင်းချဖို့အတွက်2018ကသဘောတူညီမှုကိုချိုးဖောက်ပြီးသူတို့ရဲ့နယ်မြေထဲမှာတည်ဆောက်ထားတဲ့ကိုရီးယားနိုင်ငံပူးပေါင်းဆောင်ရွက်နေရာကိုတက်တီဆေးလွတ်ပြီးတော့လုံခြုံရေးကိစ္စကိုပြန်တည်ဆောက်သွားမှာဖြစ်တဲ့အပြင်နိုင်ငံနယ်စပ်ကသူတို့ဘက်ချမ်းမှာစီးရေးလေ့ကျင့်မှုတွေလုပ်သွားမယ်လို့ပြောထားပါတယ်ဒါပေမဲ့မြောက်ကိုရီးယားဘက်ကချင်းချောက်ထားတဲ့အတိုင်းစတင်လှုပ်ဆောင်နေတဲ့အရေးအယံမတွေ့ရသေးကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ပြောခွင့်ရကင်ဂျွန်ရော့ကသတင်းတောက်တွေကိုပြောပါရယ်ဒါပေမဲ့တောင်ကိုရီးယားအနေနဲ့ဘယ်လိုအခြေအနေမျိုးမှမဆိုရင်ဆိုင်ဖို့အတွက်သူတို့တပ်တွေကိုအခိုင်အမာအသင့်ပြင်ထားတယ်လို့သူကပြောပါရယ်မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံပေါ်မှာစစ်ရေးရဖိအားတွေပေးနေချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဟာအများပြည်သူမြင်ကွင်းကနေတည်တည်သာပျောက်ကွယ်နေပါရယ်မြောက်ကိုရီးယားကနိုင်ငံဆက်ဆံရေးရုံးကိုပြီးခဲ့တဲ့နှစ်ကဖောက်ခွဲခဲ့တာဟာမြောက်ကိုရီးယားကနေတောင်ကိုရီးယားဘက်ကိုခိုလုံသွားတဲ့သူတွေကအခုလိုမူပြန်မှုပေါင်းတွေလွတ်တင်ပြီးဝါရဖြန့်ချီရေးတွေလုပ်နေတဲ့အပေါ်မှာတောင်ကိုရီးယားဆူရကတားဆီးမှုမရှိတာကြောင့်လို့ပြောထားပါတယ်။တောင်ကိုရီးယားဆူရကတော့ခိုလုံသူတွေရဲ့အဲ့ဒီလုပ်ရတွေကိုတားဆီးဖို့ကြိုးစားခဲ့ပြီးမရရင်အရေးယူမယ်လို့သတိပေးထားပါတယ်ခင်ဗျာ။ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media ရဲ့အကြီးအကဲအဖြစ်အသစ်ခန့်အပ်ခံထားသူ Michael Pike ဟာရှေ့လေပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှသံ RFA နဲ့လွတ်လပ်တဲ့ဥရောပသံ RFE သတင်းဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပယ်အဲ့ဒီအကြီးအကဲတူးချင်းစီအတွက်ထုတ်ပယ်ရတဲ့အကြောင်းရင်းကို Michael Pike ကတိတိကျကျမပြောဘဲ USAGM အမှုဆောင်အရာရှိချုပ်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပဲပြောတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။အခုလိုသတင်းဌာနတွေရဲ့အကြီးအကဲတွေကို Mr. Peck ကထုတ်ပြန်လိုက်တဲ့ပုံမှာအမေရိကန်ထက်လွတ်တော်နိုင်ငံရေးကော်မတီကထိပ်တန်းဒီမိုကရက်အမတ်တူဖြစ်သူ Bob Menendez ကလည်းဝေဖန်ပြောဆိုလိုက်ပါတယ်။ MLA Michael Peck ကတော့အမေရိကန်လွတ်တော်ကနေတီးပြူပြထမ်းပေးထားတဲ့သတင်းလွတ်လပ်ခွင့်ကိုအမခံထားတဲ့ VOA ရဲ့ဗတိညင်အတိုင်းသူ့အနေနဲ့ပြေဝအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5လမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်နယူးဇီလန်နိုင်ငံမှာဒီသတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူတတိယမြောက်လူနာအသစ်တဦးအတည်ပြုလိုက်ပါတယ်နိုင်ငံတွင်ပိုကူးစက်မှုကင်းစင်သွားပြီဖြစ်ကြောင်းလွန်ခဲ့တဲ့သတင်းပတ်အတွင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်နာကြီးညာခဲ့ပြီးတဲ့နောက်ပိုင်းမှာပြည်ပကပြန်လည်ဝင်ရောက်လာတဲ့သူတွေရဲ့ကူးစက်မှုအသစ်ထပ်ပြီးတော့တွေ့တာပါဒါဟာစနစ်ရဲ့လက်မခံနိုင်စရာရှုံ့နှိမ့်မှုပဲဖြစ်တယ်လို့ဝန်ကြီးချုပ်အာဒန်နာပြောပါတယ်
This case represents an unacceptable failure of the system.
ဒီလိုပြန်ကိုမဖြစ်တင်တာဒါကြောင့်ပြန်ဖြစ်စရာလည်းမရှိပါဘူး။အစပိုင်းကလေးကနေဆက်ကိုလိုရာထဲပို့ပြီးတော့ဒီထားချက်မှတ်နေရပါ။ဒါကြောင့်ဝန်လာသမျှအားလုံးကိုစီစဉ်ပေးထားတဲ့နေရာတွေမှာစောင့်ကြည့်ဖို့လိုပါမယ်။နေဆက်တွင်နေအိမ်မှာထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လုပ်ကိုလုပ်ရပါမယ်။စီကံတကြကိုလုပ်ရမယ်လို့ဝန်ကြီးချုပ်အာဒနာပြောပါရယ်။အခုအသစ်တွေ့ရှိတဲ့သူတွေကနှစ်ဦးဟာဗြိတိန်နိုင်ငံကပြန်လာသူတွေဖြစ်ပြီးကျန်တဦးကပါကစ္စတန်နိုင်ငံကပြန်လာတာပါ။သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့ခွင်းဆက်တွေကိုဖော်ထုတ်ဖို့အာဏာပိုင်တွေကကြိုးပမ်းနေကြပါရည်။အမေရိကန်မှာတော့ဒီရက်ပိုင်းတွင်အတွင်းမှာ COVID-19 ကြောင့်သေဆုံးသူဦးရေကျဆင်းလာပြီးမြန်မာ10ခုကျော်လောက်မှာရောဂါကူးစက်မှုနှုန်းအမြင့်ဆုံးရောက်နေပါရည်။စနေနေ့မှာသမ္မတထရမ့်ဒုတိယဆွေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမာပြည်နယ်ထောက်ဆာမြို့မှာတရက်အတွင်းပိုကူးစက်သူ259ယောက်ရှိပါရည်။Johns Hopkins တက္ကသိုလ်စီးရင်တွေအရအမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ1000အောက်မှာရှိတာဟာ9ရက်ဆက်တိုက်ရှိနေပြီဖြစ်ပြီးတော့ဗုဒ္ဓဟူးနေ့ကသေဆုံးသူ840ရှိပါတယ်ရှင်တရုတ်နိုင်ငံဗီဂျင်းမြို့မှာကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်မှုတွေရှိတာကြောင့်တင်းကျပ်တဲ့တာမြင့်ကန့်သက်ချက်တွေချမှတ်ထားခဲ့တဲ့အတွက်ဒီကနေ့အသေးကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်ပြခဲ့တဲ့သတင်းပတ်အတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးထွေးလူနာ158ယောက်ရှိတယ်လို့ဘေကျင်းမြို့အစိုးရပြောခွင့်ရကပြောပါရယ်ကူးစက်မှုအသစ်တွေကလက်ကားကုန်စင်းစည်းကြီးတစ်ခုနဲ့ဆက်ဆက်ပြီးတော့ကူးစက်ခဲ့တာပါအိန္ဒိယမှာဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ 12,281 ယောက်ရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ 36,000 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိနေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါရယ်နိုင်ငံနဲ့အဝန်အသွားလာတွေပြန်ပြီးပိတ်ဖို့ကိုတော့ဝန်ကြီးချုပ်နရင်ဒရာမိုဒီကညင်းဆန်လိုက်ပြီးရေရှည်မှာကူးစက်မှုအန္တရာယ်အနည်းဆုံးနဲ့အသွားအလာတွေကိုဖွင့်ထားဖို့စဉ်းစားရမှာဖြစ်ကြောင်းပြောပါရယ်တောင်ကိုရီးယားမှာတော့ကူးစက်မှုအသစ်59ယောက်နဲ့စုစုပေါင်း 12,000 ကျော်ကူးစက်ခံထားရပြီးတော့သေဆုံးသူ280ရှိပါတယ်တရုတ်မှာတကြောပြန်ကူးစက်မှုတွေဖြစ်နေတာကြောင့်ပြည်ပကနေဝင်ရောက်သူတွေကတဆင့်ထပ်ပြီးကူးစက်နိုင်တဲ့အနေအကိုသတိထားကြဖို့တောင်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်မြန်မာနိုင်ငံမှာဇွန်လ18ရက်နေ့အတွက်ဓာတ်ခွဲနမူနာ2096ခုကိုစစ်ဆေးခဲ့တာမှာ COVID-19 အတည်ပြုလူနာသစ်တူတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အာဃာစားဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းထုတ်ပြန်ကြေညာခဲ့တဲ့အတွက်သေဆုံးသူ6ယောက်အပါအဝင်ကူးစက်သူစုစုပေါင်း263ယောက်ရှိပါတယ်ရှင်ဟိမဝန္တာတောင်တန်းဒေသနောက်ပိုင်းနယ်စပ်မှာနှစ်ဖက်တပ်တွေအသက်သေဆုံးတဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့အတွက်တရုတ်အိန္ဒိယနှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်နိုင်ငံအနေနဲ့လက်မခံနိုင်တဲ့ချက်ကတောင်းဆိုမှုတွေမလုပ်ဖို့အိန္ဒိယကသတိပေးလိုက်ပါတယ်အစောပိုင်းတုန်းကတရုတ်ကသူ့ရဲ့နယ်မြေပိုင်နဲ့ထိန်းသိမ်းစောင့်ရှောက်လိုတဲ့စိတ်ဓာတ်ကိုရှော့မတွက်ဖို့အိန္ဒိယကိုသတိပေးခဲ့တာပါဒီလိုအသတိပေးချက်ဟာအခြေအနေကိုထိမ့်သိမ့်သိမ့်ကင်တွယ်ရေးနှစ်နိုင်ငံသဘောတူညီထားတာနဲ့မကိုက်ညီဘူးလို့အိန္ဒိယပြည်ပရေးရာဝန်ကြီးပြောခွင့်ရအနူရက်စရီဗာစတာဗာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့မှာပဲအိန္ဒိယနိုင်ငံအတွင်းတရုတ်ဆန့်ကျင်ရေးဆန္ဒပြသူတွေဟာတရုတ်သွင်းကုန်တွေကိုဖျက်ဆီးပြပြီးတော့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဂျာတာပရီနေ့မှာတော့အိန္ဒိယအသေးစားနဲ့အလက်စားလုပ်ငန်းအဖွဲ့ချုပ်ကတရုတ်သွင်းကုန်900ကိုသပိတ်မှောက်ဖို့ နှုတ်ဆော်ခဲ့ပါတယ်။အိန္ဒိယစစ်သားအယောက်20သေဆုံးခဲ့ရတာကိုမကျေနပ်တဲ့တရုတ်စစ်ကြင်ဆန္ဒပြသူတွေကဂျာတာပရီနီမှာပဲအိန္ဒိယမြောက်ပိုင်းခမ်ဖူးမြို့မှာတရုတ်သမ္မတရှီချင်းပင်ရဲ့အလောင်းတင်ထားတဲ့ဆင်လိုမျိုးပုံစံတူပြုလုပ်ပြီးတယ်ဆောင်မီရှူစာပနာပွဲပြုလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်။ကိုနီရက်ကိုစွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးသွားခဲ့ကြရတဲ့တကဘာလုံးကတစ်ခါတည်းအရေးအတွက်ရဲ့သုံးပုံနှစ်ပုံဟာမြန်မာအပါအဝင်နိုင်ငံ၅နိုင်ငံကဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်နှစ်ရက်အလိုဒီကနေ့မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR ကထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာအစီရင်ခံစာထဲမှာအဲ့ဒီလိုဖော်ပြထားတာပါ။ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဟာအိုးရင်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်တွေဖြစ်တယ်လို့ပြောပါတယ်
။ This is by the way approximately 1% of the world population.
ဒုက္ခသည်အရေးအတွက်ဟာကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဝန်းကျင်ဖြစ်ပြီးတော့ဒီလောက်အရေးအတွက်မြင့်မားလာတာကို UNHCR အနေနဲ့တခါမှမတွေ့ဘူးပါဘူး။စုစုပေါင်းတန်း80မိဘရှိလို့ UNHCR ကစီရင်စနစ်တကျကောက်ခံတဲ့တက်တန်းအတွင်းမှာအမြင့်မားဆုံးဖြစ်ပြီးတော့အထူးစိုးရင်ပွဲရာအခြေအနေဖြစ်နေပါတယ်လို့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာ UNHCR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်တီကပြောသွားပါတယ်။2019ခုနှစ်ကဒီကဘာတဝအိုးရင်ဆွန့်ခွာထွက်ပြေးရသူပေါင်း 89.5 သန်းရှိတာကြောင့်2010ခုနှစ်ကအရေအတွက် 42 သန်းနဲ့နှိုင်းယှဉ်ရင်နှစ်ဆမြင့်တက်လာကြောင်း1990ပြည်နှစ်တွေတုန်းကနေရပြန်နိုင်တဲ့ဒုက္ခသည်ဥယျာဉ်13.5သန်းရှိခဲ့ပြီးမြင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာနေရပြန်နိုင်တဲ့ဒုက္ခသည်38,000ကျော်ပဲရှိကြောင်း UNHCR ကအစီရင်ခံထားပါတယ်ရှင်တော်တော်ရှင်များရှင်ကြာသာပရိနိညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလေးအပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ဂျပန်ချင်းဆိုင်ခီရင်ကုမ္ပဏီဟာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့အကျိုးတူလုပ်ကိုင်နေတဲ့လုပ်ငန်းတွေရှင်းနာဖို့ဂျပန်နဲ့နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကတိုက်တွန်းလိုက်ပါတယ်ကျွန်တော်ကတော့ဇောထပ်ပါအဖျော်အချိုကြီးထုတ်လုပ်နေတဲ့ခီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံတွေဖြတ်ချင်းအပြင်ကုမ္ပဏီကချမှတ်ထားတဲ့လူ့အခွင့်အရေးစံထားတွေနဲ့တရားမျှတမှုကိုလေးစားလိုက်နာမှုပြဖို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာလူနည်းစုတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုအလှူငွေထည့်ဝင်တာတွေအပြင်စစ်တပ်နဲ့အကျိုးတူဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အချိန်ရောက်ပြီလို့လူ့အခွင့်အရေးအဖွဲ့ HRW ရဲ့အာရှရေးရာတာဝန်ခံPhil Robertson က VOA ကိုပြောပါတယ်
It's very clear that the business partners for Kirin are in fact controlled by the Burmese military
ဒါကတိတ်ကိုရှင်းပါရဲ့ Kirin အနေနဲ့အကျိုးတူလုပ်နေတဲ့လုပ်ငန်းကတကယ်တော့မြန်မာစစ်တပ်ကထိန်းချုပ်ထားတာပါမြန်မာစစ်တပ်ကိုပဲအကျိုးဖြစ်စေမှာပါပြီးတော့ Kirin ကနိုင်ငံတကာဂုဏ်သိက္ခာအတွက်လေးစားရဲ့အဖွဲ့ပါဒါကြောင့်စစ်တပ်နဲ့စီးပွားရေးလုပ်တာတွေရပ်တန့်ပါတယ်လို့သူကပြောခဲ့တာပါမြန်မာစစ်တပ်ဟာဖြစ်နိုင်ခြေရှိတဲ့လူမျိုးတုံးတပ်ဖြတ်မှုတွေရခိုင်နဲ့ကချင်ပြည်နယ်မှာပြစ်မှုကျူးလွန်တာတွေဒါတွေနဲ့နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာကြောင့်နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နာရဲခီရင်လိုစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒီလိုမျိုးအကျိုးတူမလုပ်သင့်ဘူးလို့လည်းသူကပြောတာပါဒီတိုက်တွန်းချက်ကို Human Rights Now Human Rights Watch Japan Volunteer International Center နဲ့ရှာပလာနီယာစရဲလူ့အခွင့်အရေးစောင့်ကြည့်အဖွဲ့တွေကဒီကနေ့ဇွန်လ18ရက်မှာပူးတွဲသဘောထားထုတ်ပြန်ခဲ့တာပါ ခီရင်ကုမ္ပဏီက2019အောက်တိုဘာမှာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီကိုအမေရိကန်ဒေါ်လာ3,000လှူဒန်းခဲ့ပြီးအဲ့ဒီအချိန်ကရိုဟင်ဂျာတွေကိုချင်းလင်းပြုလင်မိုင်းကျူးလွန်တာတွေတင်းသားတွေပေါ်လူ့အခွင့်အရေးချိုးဖောက်တာတွေအတင်းကျပ်နေရရွှေပြောင်းခိုင်းတာတွေရှိခဲ့တယ်လို့ထောက်ပြထားကြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာစိုးရကရောမြန်မာစစ်တပ်ကပါလက်မခံပါဘူးလူခွန်ရေဖွဲ HRW ကခီရင်ကုမ္ပဏီကိုမေလ22ရက်ကကနဦးစာပို့ထားပြီးခီရင်ဘက်ကလည်းဇွန်လ12ရက်မှာအကြောင်းပြန်ကြားခဲ့ပါတယ်။အဲဒီစာထဲမှာတော့သူတို့ကုမ္ပဏီက2015ခုနှစ်မြန်မာပြည်မှာစရင်းနှီးမြှုပ်နှံတော့ကမြန်မာအစိုးရဟာဒီမိုကရေစီအရွေးကိုကူပြောင်းနေရရဲ့ NLD ကအစိုးရဖွင့်နိုင်တာရဲ့အမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာကိုစီးပွားရေးပိတ်ဆို့တာတွေဖိရှားလိုက်တာရဲ့ဒီအချက်တွေနဲ့ဥပိုင်ကုမ္ပဏီနဲ့လက်တွဲဖို့ဆောင်ရွက်ခဲ့ရလို့တုံ့ပြန်ထားပါတယ်။ဒါပေမဲ့အခုလိုလူခွင့်ရေးအဖွဲ့တွေကတောင်းဆိုရတဲ့အတိုင်းစစ်တပ်ပိုင်းဥပိုင်နဲ့လက်တွဲဖြုတ်ဖို့ဆိုရင်စုံလမ်းစစ်ဆေးမှုတွေသူတို့ဘက်ကအများဆုံးလုပ်သွားမယ်လို့လည်းတုံ့ပြန်ထားပါတယ်။ကုမ္ပဏီဘက်ကစုံလမ်းမှုတွေလုပ်မယ်လို့ပြောလာရဲ့ပေါ်တရားလွှတ်တော်ရှိနေဦးကဲနတ်စ်ကတော့လူခွင့်ရေးချိုးဖောက်မှုတွေကအရင်ကတည်းကတောက်လျှောက်ရှိနေတယ်လို့ထောက်ပြထားပါတယ်။အရင
်ချက်ပြောရမယ်ဆိုရင်ကတော့ဒီအခုဒီခီရင်ကလည်းတင်မြှောက်စီစဉ်နေ ကျန်ဒီမှာတုံ့ပြန်နေတဲ့ဒေသနဲ့လူပင်ရှိတော်မူဒီအနေနဲ့ဆွေးနွေးလက်ချက်မှာဖြေရောသွားပါပြီ။ဒါမှမဟုတ်မလုပ်တော့ပါဘူး။ဆိုပေမဲ့နိုင်ငံတကာဆန်လုံးရမှာနောက်ဆုံးကျွန်တော် ICT မှာအစားလေလူပင်ရှိတော်မူနဲ့ပတ်သက်ပြီးတော့စစ်စစ်ခံရတဲ့ဥစ္စာရှိနေတာပဲ။အဲ့တော့ဒါအခုကြောက်မှာပဲတုံ့ပြန်မယ်ဥစ္စာဆိုပုံပြရတဲ့ဒါကိုယ်မနေနေပြောရတော့ဒါတိတိအရမ်းနဲ့အခုကြောက်မှာပဲစုံစမ်းစစ်ဆင်တဲ့ဥစ္စာတွေကိုတော့တွေ့ပြီးပါနော်။
တမတော်ဘက်ကတော့နေမီမငိမ့်ချတဲ့အချိန်တိုက်ပွဲကာလအတွင်းဒီလိုခေါင်းစဉ်အောက်ကနေလူခွင့်ရေချူပေါက်တဲ့ပုံစံဖြစ်ပွားလေးရှိရဲဆိုပြီးတုံ့ပြန်တာမျိုးရှိကြောင်းသူကထောက်ပြပါဗါဒ2015တုန်းကဥပိုင်နဲ့အကျိုးသူစားလုပ်ခဲ့တဲ့ MBL ကုမ္ပဏီမှာခီရင်က155ရာခိုင်နှုန်း2019မှာလုတ်တဲ့မန္တလေးဘရူဝရီကုမ္ပဏီမှာ57ရာခိုင်နှုန်းခီရင်ဘက်ကရထားပါဗါကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့ခဲ့တာပါ
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေါ်ဆွဆွဲပစ်တင်တဲ့အစိုးရရန်ကုန်တိုင်းလွှတ်တော်မှာရှုံးနိမ်သွားတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကိုကိုကျုံမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်အရင်အစိုးရလက်ထက်ကရန်ကုန်တိုင်းနယ်စပ်ရေးရာဝန်ကြီးဟောင်းဦးတင်ဝင်းကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်32ဦးကဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ် COVID-19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတော်အဆင့်ဗဟိုချမှတ်ထားတဲ့ညွှန်ကြားချက်တွေကိုမလိုက်နာမှုအပါအဝင်ဆွဆွဲပြစ်တင်မှု9ချက်ကိုလက်မှတ်ထိုးပြီးပြီးခဲ့တဲ့ဇွန်လ5ရက်နေ့ကလွှတ်တော်ဥက္ကဋ္ဌထံတင်ပြခဲ့တာဖြစ်ပါတယ်ဒီတင်ပြချက်ကိုဒီကနေ့မှာတော့လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ
ကိုလည်းစုစုပေါင်းဥယျာဉ်သုံးပုံနှစ်ပုံကထောက်ခံခြင်းမရှိသည့်အတွက်ဒီတောင်စုတမနာမြန်မာနိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေပုံမှ163ပုံမှကွဲ9ပုံမှကွဲငယ်300ဆဆပြည်တည်မှုတီမမှန်ကန်ကြောင်းကြင်ညာပါလေ
မဲခွဲဆုံးဖြတ်ရမှာရရှိလာတဲ့မဲအရေးအတွက်အရာအဆိုးရှုံးနေကြောင်းလွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကအခုလိုကြင်ညာသွားခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ်ဆဆပြည်တည်မှုတင်ပြခဲ့တဲ့အပေါ်မှာလွတ်တော်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ခဲ့တယ်လို့လွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကလွတ်တော်မှာပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးရမှာဆွဆွဲပစ်တင်ချက်ခုနှစ်ချက်အပေါ်ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဘက်ကပြန်လည်ဖြည့်ရှင်းခဲ့တဲ့အချက်တွေကိုလည်းလွှတ်တော်မှဥက္ကဋ္ဌကဖတ်ကြားခဲ့ပါတယ်။ပြီးခဲ့တဲ့လမေ24ရက်နေ့မနက်ကရန်ကုန်ဘူတထောင်စိတ်ကမ်းမှာရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးရှင်ဥပကုတ်မထေမြတ်ဖောင်းတော်ရေချပူဇော်ပွဲလုပ်ခဲ့တဲ့အပေါ်လူစုလူဝေးဖြစ်ခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းဝင်ကြီးချုပ်အပေါ်မှာဝေဖန်မှုတွေရှိခဲ့တာပါ။ကိုယ်တိုင်ထုတ်ထားတဲ့အမိန့်အာဏာကိုကိုယ်တိုင်မလိုက်နာဘူးဆိုတဲ့ဝေဖန်မှုတွေမြင့်တက်ခဲ့ပါတယ်။ဒီအတွက်အာဏာရပါတီဘက်ကပါဝင်းကြီးချုပ်ကိုခေါ်ယူတတိပေးခဲ့ရပါတယ်။ဒီလိုလူစုလူဝေးဖြစ်ပေါ်ခဲ့တာမို့အစိုးရဘက်ကထုတ်ပြန်ထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအရေးယူဖို့တောင်းဆိုတာတွေရဲစခန်းတွေမှာဝင်းကြီးချုပ်ကိုအမှုခွင့်ဖို့လှုပ်ဆောင်တာတွေအထိရှိခဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်တာတွေဖြစ်ပေါ်အပြီးရန်ကုန်တိုင်းလွှတ်တော်ဘက်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အချုပ်ကအခုလိုဆွဆွဲပစ်တင်တဲ့အဆိုတင်သွင်းလာခဲ့တာဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကတော့တိုင်ကြားချက်တွေမှာလိုအပ်ချက်တွေရှိခဲ့တယ်လို့ဥပဒေနဲ့ညှိစွန်းစေတဲ့ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တချို့ကိုတင်ပြဖို့လိုအပ်ခဲ့တာကြောင့်အဆိုကမအောင်မြင်ဘူးလို့လည်းသူကဆိုပါတယ
်။ဥပဒေကအခုဥပဒေနဲ့အညီပနာမဖွဲ့တယ်ပေါ့ပနာမဖွဲ့တဲ့ထဲမှာလည်းဥပဒေကဘယ်လိုမြို့ပင်ဆိုတဲ့ကမူသူကဥက္ကဋ္ဌအနေနဲ့ကပါတီစုံကိုယ်စားလှယ်ကိုဖွဲ့တင်တာပေါ့ဆိုတော့တပါတီတွေကပဲအဲစစ်စေးရဲ့ဖွဲ့မှာထည့်လိုက်တယ်ထည့်ပြီးစစ်တယ်ဒီပါတီကဝင်းကျုပ်ကိုပဲစစ်တဲ့ဟာမျိုးကြတော့ဒါမဖြစ်တင်ဘူးပေါ့မဲရလက်ပေါ့မဲရလက်ကမဲတွေကဟိုကန့်ကွက်လည်းမပြီးထောက်ခံလည်းမပြီးကြားလည်းမနေပဲနဲ့အဲမဲမပြီးရဲ့သူကြီး LED ပါတီကလည်းရှိတယ်ဒါလေးကဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့ဒါဟိုမဲပြီးတဲ့စက်ကလုတ်ကောင်ကပဲချိုးဝင်းနေရလားအမှုတင်လာမဲပေးမှမဲမပေးဝဲထားတာလားသူမမြင်တော့လို့အဲ့ဒါလေးကတော့နေပြရလေးရှိတာတော့ပေါ့
ဝင်းကြီးချုပ်ကိုဆွဆွဲပစ်တင်မှုကိုစုံစမ်းစစ်ဆေးရတဲ့အဖွဲ့ရဲ့ပါဝင်ခဲ့သူရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့မခိုင်မလုံဆွဆွဲချက်တွေနဲ့ဆွဆွဲခဲ့တဲ့အပေါ်အလွန်ပဲစိတ်ပြက်ရတယ်လို့ပြန်လည်တုံ့ပြန်ပြောဆိုသွားခဲ့ပါတယ
်သူတို့ဆွဆွဲချက်တွေကမီးမယာတွေနဲ့ဟိုမဟုတ်တဲ့ဆွဆွဲချက်တွေနဲ့ဆူဆူပြစ်တင်တဲ့အခါရှုံးမှကျင်းနေတယ်ရှုံးမှကျင်းနေတယ်ဒီလိုမျိုးဆူဆူပြစ်တင်ချက်တွေနဲ့နောက်ဆုံးကျွန်တော်တို့မဟုတ်ဘူးကတည်းတခြားလူတွေလာပြီးစစ်ရင်လည်းဒီလိုပဲအဖြစ်ဖြစ်ပါလိမ့်မယ်နောက်တစ်ချက်ကတို့တွေဖွဲ့စည်းပုံအခြေခံဥပဒေပုံမှန်163ကိုတည်တည်ချာချာဖတ်ထားဖို့မရဘူးပ
ြဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့ဂျွန်ကိုရန်ကလွှတ်တော်ဒုဥက္ကဋ္ဌဦးဆောင်ပြီးရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်3ဦးနဲ့ တိုင်းအစိုးရအရာရှိတဦးစုစုပေါင်း၅ဦးလိုနဲ့ဖွဲ့စည်းကစုံစမ်းစစ်ဆေးခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာစစ်တပ်တို့ရက်ဆက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံဒုက္ခသည်တွေလုံခြုံရေးစိုးရိမ်နေရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကိုခိုင်မြို့နယ်နောင်ဖမ်းကျေးရွာနီးမှာ KIU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဇွန်လ16ရက်နေ့ကနေဒီမနေ့ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတယ်လို့ကာလိုင်းစွတ်အောင်စစ်ဆောင်စခန်းကော်မတီအကြံပေးဆရာနောင်လတ်ကပြောပါတယ
်ကိုခိုင်မြို့နယ်နမဟိုးကျေးရွာနားမှာပါနော်ဒီတော့အဲမှာဖြစ်တယ်ပါအဲမြန်မာစစ်တပ်နဲ့ပြည်ကြီးရင်းနဲ့16ရက်နေ့ညနေဖြစ်တယ်ပြီးရင်မနေ့က18ရက်နေ့မနေ့ပါပြန်ဖြစ်တယ်ပြီးရင်ဒီနေ့အခုစနေပဲပြန်ဖြစ်တယ်ပေါ့
ကိုခိုင်မြို့နယ်မှာဒေတာတွင်းခြေပြုတ်နေတဲ့ KIU ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားကြောင်း KIU ပြောခွင့်ရဒုပူမူကြီးနော်ပူကပြောပါတယ
်ကိုခိုင်ဒီဘက်မှာဒီကျွန်တော်တို့ကေဟောဒီမြန်မာတပ်မတော်တွေတိုက်ပွဲဖြစ်တာဒီဖြစ်စဉ်တွေရှိပါလားတပ်မတော်ဘက်ကလည်းစစ်လှုပ်ရှားလာလို့ကျွန်တော်တို့ရင်ဆိုင်တိုက်ပွဲဖြစ်ပါလားကျောင်းရည်နဲ့ဖြစ်တာမနေ့ကဖြစ်တာကတော့မနေ့30လောက်ပဲဖြစ်ပါလားဖြစ်သူရင်ဆိုင်တာပေါ့ဒါမှမဟုတ်ကလည်းစစ်ကြောင်းလို့ပြောရမှာပေါ့ဒါလိုများများထူးခြားတယ်လို့ကျွန်တော်တို့အဆုံးသမ်းသိရှိရပါတယ်ဆိုတော့ဆက်ပြီးတော့မှလည်းဒီတက်ပွဲကဖြစ်နိုင်ခြေရှိတယ်လို့ကျွန်တော်ပြောလို့ချင်းဖြစ်ပါတယ
်ဒီမနေ့တိုက်ပွဲဖြစ်ပွားပြီးနောက်မှာကာလိုင်းစွတ်အောင်ဒုက္ခတဲ့စကမ်းမှာစစ်ပြေးဒုက္ခတဲ့ဖြစ်နေထိုင်နေရသူကြေးဝါးသား၅ဦးကိုတမတော်ဘက်ကဖမ်းဆီးသွားခဲ့တယ်လို့တောင်ရစဘာသွားရောက်စိုက်ပျိုးသူရှိတယ်လို့ဟင်းဒီဟင်းရွက်ရှာဖွေနေသူတွေရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့စစ်ဆောင်စခန်းကော်မတီအကြံပေးဆရာနောင်လတ်ကပြောပါတယ
်ဒီနေ့ဖမ်းသွားတော့လမ်းကျခေါ်ဆောင်သွားတယ်လို့ပြောတယ်တည်ရတော့ဆိုတော့၅ရောက်လို့တော့တည်ငြားနေရတယ်အဲတတ်မတော်ကနေခေါ်သွားတာကျွန်တော်တို့အခုလည်းရုံခြံနေဖြစ်တဲ့တောင်ပေါ်ဖက်မှာဒီဟင်းဒီဟင်းရွက်တွေတော့ခူးစားဖို့တဲ့ပေါ့နော်ဒီကျောင်းချောင်းတွေမှာ၅တွေတော့ဖမ်းစားလို့ရှိတယ်အဲဒီကျောင်းတော့ဒီဒီတောင်ရပါလေနည်းနည်းပါတော့လို့လို့ရှိတယ်အဲစပွဲရှိနေပြီဆိုရင်အင်မီတိုဒေါ်လာနဲ့ဒီမှာစစ်ခွန်ကြီးဒီမီတင်ကောင်နဲ့ဖန်ကြီးခေါ်ဆောင်သွားမှာတော့နှိစက်မှာတော့အင်မီတိုဆင်းနေရတော့ပေါ့
ကိုခိုင်မြို့နယ်ကာလိုင်းစိုးအောင်စစ်ပြေးဒုက္ခတဲ့စခန်းမှာလူကြီးတထောင်ကျော်ရှိနေပြီး2012ခုနှစ်သုံးက KIU နဲ့မြန်မာစစ်တပ်တို့ကြောပြန်တိုက်ပွဲဖြစ်ပွားတော့ကနောင်ဖမ်းရွာနှံ့ဖူးရွာနှံ့ပါမုံရွာမန်လီရွာမန်နန်းတုံခန်းစတဲ့ရွာ20ကျော်ကထွက်ပြေးသိမ်းရှောင်လာတဲ့သူတွေဖြစ်ကြပါတယ်ဒီစစ်ပြေးဒုက္ခသည်တွေအတွက် WFP ကမ္ဘာစန္ဒရိကာအစီအစဉ်မြစ်တာဖောင်ဒေးရှင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေဖရိခါကူညီထောက်ပံ့ပေးထားပါတယ်။ကုတ်ခိုင်မြို့နယ်တွင် KIU နဲ့တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကိုဆက်သွယ်ရမှာအခုလိုပြောပါတယ်
ကိုခိုင်ဘက်တော့ကျွန်တော်လည်းမသိဘူးမင်းကတော့မိုးကုတ်ဒေတာမိုင်းလုံးဘက်မှာတော့ DNL နဲ့ညနေပိုင်း9နာရီလောက်မှာမင်းလောက်ဖြစ်ပြီးဖြစ်ကြတာရှိတယ်
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့တန်းပလောင်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MNDA တို့ကတဖက်သားပြည်ရကြောင်းအသီးသီးကြေညာထားပေမဲ့တိုက်ပွဲတွေကတော့ရှိနေစေဖြစ်ပါတယ်ပနမပြည်ရလက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတမတော်သူနဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလားတယ်လို့မြောက်ပိုင်းမဟာမိတ်ဖွဲ့ကဒီလဆန်းမှာပြောဆိုမှုတွေရှိခဲ့ပေမဲ့တမတော်ဘက်ကတော့တဆုံတရာတုတ်ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူးကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါဗျ။
1962ခုနှစ်ကစခဲ့တဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ចောင်းသားတွေအနေနဲ့ဒီလာမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့ပြည်သူ့ပါတီကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးနဲ့ကျွန်မအင်တနာထွန်းကဆက်သွယ်မေးမြန်းထားပါတယ်။ ဇွန်လ16ရက်နေ့ကပြည်သူ့ပါတီကနေနိုင်ငံရေးမျိုးဆက်အတီးတီးတို့ပန်ကြားလွားဆိုပြီးတော့ထုတ်ပြန်ချက်တစ်ခုထုတ်တယ်ပေါ့နော်ဒီထုတ်ပြန်ချက်ထဲမှာ62ခုနှစ်ကနေ2009ခုနှစ်အထိအကြောင်းသားလူရွေးမျိုးဆက်တွေကိုဒီ2020ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့တိုက်တွန်းထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ရည်ရွယ်ချက်လေးပြောပြပေးပါ
ဒီကြီးညာချက်ကတော့နိုင်ငံရေးမျိုးဆက်အတီးတီးကိုပန်ကြားတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ် 7 July 62ကနေစပြီးတော့2009ရွှေဝါရောင်အစချစ်တဲ့အဆက်ဆက်ကျွန်တော်တို့ရှစ်လေးလုံးလုပ်ခဲ့တဲ့သူတွေတော်တော်များများကကိုကိုကိုဘာဖြစ်ချင်လဲဘာရသူဘာအာနာဆိုတာမျိုးတဲ့ကိုမတရားတာကိုဆန့်ကျင်တဲ့ဆိုတဲ့ပုံစံနဲ့ပဲလုပ်ခဲ့ကြတာများတယ်အခုကတော့2008ဖွဲ့စည်းပုံကိုကျွန်တော်တို့မကြိုက်လို့ပြုပြင်ဖို့ကြိုးစားနေတာတွေရှိတယ်ဆိုပေမဲ့ပြင်မလမ်းကြောင်းကလွတ်တော်နိုင်ငံရေးလမ်းကြောင်းဖြစ်နေတဲ့အခါကျတော့နိုင်ငံရေးပေါ်မှာနှိမ့်ညွတ်မှုယုံကြည်မှုရှိတဲ့မျိုးဆက်တွေအနေနဲ့စွတ်တော်နိုင်ငံရေးတဲ့ကိုဝင်ကြဖို့ကျွန်တော်တို့တိုက်တွန်းတာပေါ့လေအဲတော့ဒီစွတ်တော်နိုင်ငံရေးတဲ့ဝင်မဲ့ပုံကိုယ်တွေကိုလည်းကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကပါတီကနေဝင်တာဖြစ်စေတတိပုဂ္ဂလဝင်တာဖြစ်စေကျွန်တော်တို့တတ်နိုင်တဲ့လောက်ကူညီပံ့ပိုးသွားမယ်ဆိုပြီးတော့ဒီစွတ်တော်နိုင်ငံရေးတဲ့ကိုဝင်ကြဖို့အတွက်တိုက်တွန်းနှိုးဆော်တဲ့ဟာပါ
ပြည်သူ့ပါတီအနေနဲ့ဂျီလာမန်2020ရွေးကောက်ပွဲမှာဘယ်နှနေရာဝင်ရောက်ရှင်ပြိုင်မှာပါလဲဘယ်နှဦးဝင်ရောက်ရှင်ပြိုင်မှာပါလဲရှင
်အခုကတော့ကျွန်တော်တို့ COVID မတိုင်ခင်တုန်းကတော့အဲ့ဒီချိန်တုန်းကတော့ဒါရေဘူးရခံမှန်းချက်အနေနဲ့ဒေတာအတိတ်ရနေပြီးတော့ဟိုအကြောင်းကြားထားတာကကျွန်တော်တို့တရားပတ်ဝန်းကျင်လောက်အရေးအတွက်ကိုခံမှန်းထားတယ်သို့တော်လည်းပဲကိုဗစ်ကာလတော့ပြန်မှာကျွန်တော်တို့ရုံးခန်းဖွင့်လှစ်ဖို့တွေဆိုင်ရထားရတာလို့ဟိုဆက်တွေ့ရေးအခက်အခဲရှိလာတာဒီကြောင့်မို့လို့အခုရပိုင်းမှာမှပြန်ပြီးတော့နေရီနဲ့ကိုယ်စားလှယ်ကိစ္စကိုရှင်းရှင်းထောင်ရွက်နေကြတာရှိပါတယ်အဲတော့လောကျေတော့ကျွန်တော်တို့မြို့နယ်တွေမှာရေကောက်ပွဲပြင်ဆင်ရေးကော်မတီတွေဖွဲ့စည်းထားပြီးတော့ကိုယ်တည်းလောင်းအမည်စင်းင်းနေသူတို့ရဲ့သဘောထားမှတ်ချက်တွေနဲ့တကွအကူရေးရသူမြတ်တမ်းမှုအတွေ့အကြုံတမိုင်းကြောင်းအဲ့ဒါတွေကိုကျွန်တော်တို့ဗဟုကိုပို့ပြီးဖို့အတွက်ကိုဒါကျွန်တော်တို့ညွှန်ကြားချက်ထုတ်ထားပါမယ်အဲ့တော့ဒီခုချင်းပြီလည်းကျွန်တော်တို့ဖေစစ်နေတော့မရှိပါသေးဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်ပြီးတော့ဘယ်လိုမူဝါဒတွေနဲ့ရှင်ပြိုင်မလဲထိတ်တိတ်တွေ့မလားဒါမှမဟုတ်ရှောင်ပြီးတော့ရှင်ပြိုင်မှာလားရှင
်ဟိုကျွန်တော်တို့ကတကယ်တကယ်ကျွန်တော်တို့ယုံကြည်ချက်ဥတည်ချက်တူတဲ့သူတွေနဲ့နှိမ့်နှိုင်းဆောင်ရွက်ခြင်းနဲ့ဆန္ဒကတော့ကျွန်တော်တို့ဘက်ကရှိပါတယ်အဲ့တော့တို့တော့ဟိုမဟာမိတ်ဆောင်ရွက်မှုပူးပေါင်းဆောင်ရွက်မှုဆိုတာကနှစ်ဖက်စလုံးမှာအဲ့ဒီစိတ်ဆန္ဒရှိပြီးတော့ပူးပေါင်းဆောင်ရွက်မှလုပ်လို့ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့အခုလောလောဆယ်မှာတော့တိုင်းရင်းသားနိုင်ငံရေးပါတီများနဲ့တိုင်းရင်းသားဒေသတွေမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ရှင်းလင်းညှိနှိုင်းမှုတွေကိုတော့ကိုဗစ်ကာလမတိုင်ခင်တည်းကပုဂ္ဂိုလ်ရွေးချယ်ပြုမှုရောပါတီချင်းဆက်ဆံမှုတွေရောကျွန်တော်တို့ရှိထားတာတွေကိုအခုပြန်ပြီးတော့ဒါတွေကိုထိတ်ထက်ဆောင်ရွက်နေပါတယ
်ဟုတ်ကဲ့88မျိုးဆက်ကျောင်းသားတွေအပါအဝင်ကျောင်းသားမျိုးဆက်တွေအားလုံးကိုရွေးကောက်ပွဲဝင်ပြိုင်ဖို့တိုက်တွန်းထားတယ်ပေါ့နော်အဲ့တော့တစ်ဖက်မှာလည်းကြံ့ခိုင်ရင်းနဲ့ပြန်ရမယ့်နေရာတွေရှိရဲဆိုတော့ NLD နဲ့ထိတ်တိတ်တွေ့ရင်မဲကွဲသွားမှာကိုမစိုးရိမ်ဘူးလားရှင
်ဟိုကျွန်တော်တို့ကမဲမကွဲစေချင်ဘူးဒါကြောင့်မို့လို့လဲဟိုပြောကြဆိုဆိုရင်ဒါ32နှစ်ကာလတစ်လျှောက်လုံးမှာကျွန်တော်တို့88ကျောင်းသားခေါင်းဆောင်တော်တော်များများဟာဟိုကျောင်းသားတမကပုံစံအရက်ဖက်အဖွဲ့အစည်းပုံစံတွေနဲ့တွေ့နေကြတာများတယ်အဲ့တော့တကယ်တကယ်ကမဲမကွဲအောင်ကခုဒီမိုကရေစီအင်အားစုအချင်းချင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တာပေါ့ဆိုတော့အဲ့လိုမဟုတ်ဘဲနဲ့မဲကွဲမှာဆိုလို့မဲမကွဲအောင်ဂျန်တဲ့လူတွေကပါတီမထောင်နဲ့ဂျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဂျန်တဲ့ပါတီတွေကိုမဲမထင်းနဲ့ဆိုတာမျိုးကမဲမကွဲအောင်လုပ်တဲ့ဟိုတရားမျှတတဲ့နီလန်လို့တော့ကျွန်တော်မယူဆဘူးတကယ်ကမဲမကွဲအောင်ကပါတီပါတိုက်တဲ့လူတွေဘယ်ပါတီမှာပဲရောက်နေနေအဲ့တော့ဒီလူတွေအားလုံးဒီလိုစုစုစည်းစည်းနဲ့လွတ်တော်တဲ့ရောက်လာဖို့အတွက်ကိုညှိနှိုင်းဆောင်ရွက်တာမျိုးလုပ်တဲ့အထူးသဖြင့်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခမ်းအနားကိုကျွန်တော်တို့အလေးနဲ့ထားဖို့တံပိုးထားဖို့လိုတယ်လို့ခဲ့လို့မြင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်တို့မဲမကွဲအောင်ဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်တရုတ်နိုင်ငံသားပိုင်အွန်လိုင်းလောင်းကစားဟိုတယ်ကိုထိုင်းရနာပိုင်တွေကဝင်ရောက်စီးနှင်ရမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသား200နီးပါးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးမှာပါထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့အင်ထရာခီရီလန်က FOMI ရှိတဲ့၄ရက်အဆောက်အဦဟိုတယ်ကိုဂျွန်လ18ရက်နေ့ညနေကမှုကင်းနေတဲ့အထူးတပ်ဖွဲ့အမှတ်6ရဲတပ်ဖွဲ့နဲ့စစ်တပ်အပါအဝင်အင်အား50လောက်နဲ့ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ဟိုတယ်အတွင်းမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသားလောင်းကစားဝန်ထမ်း185ယောက်နဲ့အတူကွန်ပျူတာအလုံးတရာဗန်စာအုပ်တွေပါတက်တည်ဖြစ်ဖမ်းဆီးခဲ့ပါတယ်။ထိုင်းအထုနေနေတက်ဖွဲ့မှုကတော့အခုလိုပြောသွားပါတယ
်။ Thai Pen Credit แล้วก็จะมีการสอบสวนขยายผล
လူတွေရဲ့တန်ကြားချက်အရတရားမဝင်အွန်လိုင်းလောင်းကစားလုပ်ငန်းတွေကိုလိုက်လံရှင်းလင်းနေတာပါအွန်လိုင်းလောင်းကစားလုပ်ငန်းတွေကနေရလာတဲ့ငွေတွေကိုငွေကြေးဆိုင်ရာခဝါချပေးနေသူတွေဒီလုပ်ငန်းကိုနာမည်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုလည်းဆက်လက်အရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါလောင်းကစားဟိုတယ်ပိုင်ရှင်တရုတ်နိုင်ငံသားကတော့ဖျက်ပြစ်လွတ်မြောက်သွားကြောင် ကျွန်တော်တို့ကလောင်းကစားယုံနေအများပြားလာရောက်အခြေစိုက်ဖွင့်လှစ်လာတာကိုနေမြေကန်လူလူတွေကတရင်ပေးတိုင်ကြားမှုတွေကြောင့်အခုလိုမျိုးအထူးမှုကင်းနေနေတက်ဖွဲ့တွေကပေါ်ထုတ်ဖန်ဆီးခဲ့တာပါမဲဆောက်မြို့ရဲ့တစ်ဖက်ကညမနိုင်ငံကရင်ပြည်နယ်မြောက်ရီအာဏာပိုင်တွေကလည်းမြောက်ရီခရိုင်တွင်းကလောင်းကစားယုံတွေကိုရှင်းလင်းဖန်ဆီးနေတာကြောင့်လည်းလောင်းကစားရုံပိုင်ရှင်တွေဟာထိုင်းဘက်ကန်ကိုပြောင်းရွှေ့အခြေစိုက်လာတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ဒီရက်ပိုင်းမှာလောင်းကစားလုပ်ငန်းတွေကိုဇက်တိုက်အရေးယူမှုတွေလုပ်နေတယ်လို့လည်းအခုလိုပြောသွားပါတယ်။
ဟိုအွန်လိုင်းနဲ့ဆက်ဆက်တာပေါ့မှာလေ။ဒီနေ့တမ်းမိုင်းတော့ကတော့ကျွန်တော်တို့ရှိဖို့ပေါ်မှာဒါ ne patai no nga dei ka chaw mi ya chi thau ni ne ma ne ya so nga dei na khu chi de long za yong kho da wa ya di lo lo chaw to yi yi mo chi ne hok
aku so yin long za yong go twa sia ma lo be phong to long chi me so yin ka za nai de online game long za myo song go thai ne myama lu nge de da ma ka si ba ye tama ri ba a mya pya ka za la ja da ba lu nge de ja de ma le pya si mu ri phit la bi Long as I'm Mujang, Boapia, Dora, to receive the loo, Yazu Muril, Nezama, Yala Nidaba, Tain So Yagaro, online gain the Yamo in Gazani Dure, Gazabo, Jonya Bene Dure, Long as I am Quinlo de Longanigo, Uri, Ya, Damia Tabi, Passy E. Muris, that I feel Nivare, Jamama E. Ma, Tanyaman is a gun, it's in people Nidaba.
No, yet Yanga.
ชาชามาดูวัดตะนะอยู่ตรงจุดนี้คือเตียวใจอดิเกเนตโนเป้เมงลาวาชินดาเมตะเนงรีเนี่ยจุลา 22 ဒီတော့ဗီဒီယိုရေးတော်ရှင်နေလဲဖခင်များနေမှာကိုယ့်ရဲ့ဖေဖေကိုမြတ်တာတေးလက်ဆောင်ပါခြင်းနဲ့ပြောခြင်းစရာစကားလေးတွေကိုလေးလိုင်းကတစင်ပြောခြင်းကြတယ်ဆိုရင်တော့ဗီဒီယိုကိုစနေနေ့နောက်ဆုံးထားပြီးတော့စာရေးလိုက်ပါနော်ကိုယ့်ရဲ့နာမည်ကိုဖေနာမည်နဲ့နေရာတို့ကိုထည့်ရေးပုံမမေ့ပါနဲ့ဗီဒီယိုညီမပိုင်းရဲ့ Facebook
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်တင်မြောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တရားလိုလတ်တဲ့အခွင့်အူးကံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကဂူကြီးတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်ကိုတရားလိုလတ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင်အထောက်အကူပြုတဲ့ စီးပွားရေးနယ်ပင်၅ခုကိုလုပ်ငန်းရဲ့အဟုတ်လာထုတ်ကုလသမဂ္ဂအကြံအလှယ်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြန်မာစီးပွားရေးဥပိုင်လီမိတက်MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်တင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း155ခုရှိတယ်လို့ဖော်ပြပါတယ်။ ရခိုင်စစ်စင်ရေးမှာခရိုနီကုမ္ပဏီ55ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုကြံများဆောင်ရွက်ရေးကော်မတီကိုကံဘောဆောင်အုပ်စုကဒေါ်လာ 3000 ကျော်၊ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ 1000 ကျော်လှူဒန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ 1000 ကျော်လှူဒန်းပါတယ်။
2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်းပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကျောက်စိမ့်တူပုံမှုနဲ့နေဆက်ကုံသွယ်မှုကိုစစ်တပ်ကချုပ်ကန့်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘုအစင်းစစ်အကျိုးအမြတ်ခံစားရပါတယ
်။လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကျောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတပ်နဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တိုင်းသားလက်နက်ကိုင်နဲ့ပူပေါင်းပြီးတယံစာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုနဲ့အငိမ့်စားစစ်ဘုတွေကပိုင်ဆိုင်ပါတယ်။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူလှမျိုးကပြောကြောင်း2019ဖေဖော်ဝါရီလ1ရက်နေ့တို့ Financial Times သတင်းစာမှာမိုက်ကယ်ပီးကဖော်ပြပါတယ်2015-16မှာ MEH ဟာ$55,000အများအစွန်းရရှိပြီးဒီထက်က3ပုံတပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်2014မှာကျောက်စိမ့်ဒေါ်လာသန်း3,100,000ဘုံရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစည်းဝါးရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငိမ့်စားဘုံကျုံမှုကြီး၊ဘုံကျုံကြီး၊ဘုံကျုံနဲ့ဘုံဦးကြီးတွေပိုင်တဲ့စည်းဝါးရေးလုပ်ငန်းအများအပြားရှိနေပါတယ်။အထူးသဖြင့်ကြောင်မြန့်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစည်းဝါးရေးနဲ့အရတားပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ရဲ့ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးခြားကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးခြားတည်ထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီသဘောမျိုးဖြစ်နေပြီးလျှော့ဝှက်စွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းတောင်ပိုင်းကသာအစီရင်ခံဖို့လိုပါတယ်။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလှုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးတစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါတယ်။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်။စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့မိုက်ကယ်ပီးရဲ့ဆောင်းပါးမှာဖော်ပြပါသည်။ MEH ကစစ်ဘုတွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလို့ရှိတယ်လို့ဆိုပါတယ်။ဗီယက်နမ်ကာကွယ်ရေးဝန်ကြီးဌာနပိုင်ဗီယက်တယ်နဲ့ပူးပေါင်းပြီးတည်ထောင်တဲ့မိုက်တယ်တယ်လီကောမှာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်သေဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါလေ။မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်သေဆုံးရသူတွေထဲကွင်းပြင်မြချောင်းတွေအပြင်လမ်းပေါ်နဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးရန်ရဲ့ဆရာကျွမ်းကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးကြိုးပြစ်ခတ်ကြရပြီးဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော်ဖြူလက်လက်ထုံကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ကဲဘေးရန်ရဲ့စီမံခန့်ခွဲမှုဌာနကညွှန်မှုတော်ဖြူလက်လက်ထုတ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြိုးကြောင့်ဒီနှစ်မိုးဦးမှာတည်ဆုံမှုများတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောရမှာ အဓိကသိဆုံးရတဲ့ဝန်စာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြည်နယ်တွေမှာလိုရတဲ့လေသမားတွေနဲ့နောက်ညချောင်းတွေမှာနဲ့ဆောက်လုပ်ရေးတွေမှာလိုရသူမျိုးတွေအတွက်ဘလို့အကာအကွယ်တင်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆရာမကြီးနောက်အဖြစ်များတာဖြစ်တဲ့ဒီလမ်းမပေါ်နဲ့အိမ်တွင်းနဲ့အိမ်ပြင်မှာဘလို့အကာအကွယ်တင်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆရာမကြီးဒီတထောင်နာမိုးခိုးနောက်စပိန်တွင်းဖြစ်ခဲ့ရတာမျိုးတွေအတွက်ဘလို့စကြံပေးခြင်းလဲ
နောက်တော့အပြင်တော့တူတူကိုကိုပေါ့နော်ကျမတို့လည်းဥပမာဒီမိုးရေထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်ဖြက်စည်းတွေလည်းနေတယ်မိုးတွေဖြစ်ချုံနေတော့လေဒါပဲဖြစ်နီးစပ်ရာအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးပြီးမှာပါညတော့အပြင်တော့လေဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနီးစပ်နေသလားပေါ့နော်ကိုကကြည့်တင်တယ်ပေါ့နောက်ကစပိန်တွန်းတဲ့သူတွေဆိုရင်ဒါပဲတန်ထဲနဲ့ထိခတ်နေတာဆိုဒီစပိန်တွန်းလာတယ်စပိန်စီးလာတယ်ဆိုင်ကစီးလာတယ်ဆိုရင်တော့မှအမြန်ဆုံးပေါ့နော်ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုလေးမှနေစင်းတယ်ဒီခိုလုံတဲ့ခါမှလည်းအဲ့လိုခုနကလို့တော့ဟိုဆရက်တီမှာခိုလုံတဲ့သူတွေကမာယုံမှာဝင်ပြီးခိုတယ်ပေါ့နော်ဒီလိုမျိုးလဲမိုးချိုးပြတဲ့ဖြစ်စဉ်တွေရှိပါတယ်ဟိုမခိုမဖြစ်တော့ခိုရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီကန်တဲ့ပစ္စည်းတွေပြည့်စစ်စည်းနိုင်တဲ့ပစ္စည်းတွေနဲ့ဝေးတဲ့နေရာအဆောက်အဦရဲ့အလယ်လေးမှာတတ်နိုင်ပေါ့နော်အဲ့လိုမျိုးလေးတွေမှခိုမှာပေါ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရော်ဒီလမ်းမပေါ်မှာအတွက
်ရှင်ဒါနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီကိုလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှဓာတ်တိုင်လေးအနာတော့ပေါ့နော်ဒီတဆူချိုးတွေအနာပေါ့နော်တဆူချိုးတချို့ဆိုရင်ခြံစည်းကိုတဆူချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနာတွေဆိုရင်တော့မှမနေတဲ့ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသုံးရင်အင်တာနက်သုံးရင်ဖြစ်ရတဲ့သူတွေအတွက်တော့ဘယ်လိုကြံပေးခြင်းလဲ
ပါလေဖြစ်တတူပစ္စည်းဖြစ်ဖြစ်နဲ့တန်ခါနဲ့ဆက်ဆက်တယ်မြောက်ဆက်စီးပေါ့နော်ဆက်စီးနဲ့ဆက်ဆက်တဲ့အခါကျတော့တချို့ကလည်းဟိုဖုံးတုံးလို့ဖြစ်တာမဟုတ်ဘူး။ဘာညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်။ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်။ဒါပေမဲ့တကယ်နေပြင်းလက်တွေ့မှာကြတော့လည်းအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူကျူးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်။အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်။ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့ဒီအဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတည်ဆုံသွားတဲ့ဖြစ်စဉ်တွေလည်းတကယ်လည်းရှိခဲ့တာပါ။အိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။အဲ့တော့ဘာပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အနေရဲ့အတွက်ဆိုရင်ကတော့ဒီအရင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်။အဲ့လို့ဆိုမိုးအရင်ထစ်ချုံနေမယ်မိုးချိုးကိုဖြက်စီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်ပုံမျိုးတော့မတုံးတင်ပါဘူးတတ်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်ပုံပါဝါတောင်မှပိတ်ထားတင်တယ
်ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနှစ်ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်ဒီတစက်မိတ်မှာရေခံတဲ့သူရေချိုးတဲ့သူလည်းရှိနေတယ်မဆင်ပါသူတို့အတွက်ရော
အဲ့လိုမျိုးတစက်မိတ်အောက်မှာပေါ့နော်ရေချိုးလို့မိုးချိုးတဲ့ဖြစ်စဉ်တွေဟိုးရင်ကရှိခဲ့ပြီလေတုံးခဲ့တဲ့၄၅ချက်နဲ့ပေါ့နော်နောက်အခုဒီတလောမှာကြတော့ဒီတစက်မိတ်မှာဝိုးရခံတဲ့အချိန်မှာဒီမိုးချိုးတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်စီလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနေ့ချွတ်တွေ့မှုလေးတန်တဲ့ပစ္စည်းတွေဥပပကံစေးနေတာများချပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်အခုနောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေတယ်အဲ့လိုမျိုးဖြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်အိမ်ထဲမှာကိုယ်ကနေပြီးဆိုရင်လည်းတတ်နိုင်ရင်တော့ဒီကရင်ပေါက်တွေနာတကားပေါက်တွေနာမနေနဲ့ပေါ့နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါတယ်ဖြစ်နေတယ်ဆိုရင်တော့မှလိုက်ကတတာမျိုးဟိုစက်ကူကတာမျိုးပေါ့နော်အဲ့လိုမျိုးလည်းလောက်ထားတယ်မှာဟိုအဆောက်အဦရဲ့တတ်နိုင်တော့အလယ်မှာနေတဲ့ပေါ့အပေါက်တွေနဲ့နှံ့ရင်နေနဲ့ဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဒီမှာနေတဲ့နဲ့နောက်ထပ်ကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့မှရေဒီယိုနားထောင်တာတွေ TV ကြည့်တာတွေမလုပ်တင်ပါဘူးကွန်ပျူတာရိုက်နေတယ်ဒါလေးကိုခဏခါတင်တယ်နောက်ဆက်ဖြစ်ပေါ့နော်မိဘတိုက်နေတာမျိုးတို့သမင်းဟင်းကိုချက်နေတာမျိုးတို့ဒါတွေမလုပ်ခနဲ့တတ်နိုင်မယ်ဆိုရင်ခလုတ်တွေပိတ်ဖလက်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကပြောတဲ့ရှိသုံးထွေတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်ဘူးနောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိတယ်တန်တဲ့ပစ္စည်းတွေဒါလေးကိုမကင်ထားတင
်ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ပြင်မှာဆိုရင်ရောခုနကပြောခဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ခုကကျွန်မကြံကြည့်ခဲ့တဲ့အတိုင်းပေါ့နော်ညတော့ဖြစ်ပြင်းတဲ့နေရာတွေထပ်တိုင်းနေနဲ့ဝေးတဲ့နေရာဖုန်းတာဝါတိုင်းနေနဲ့ပြီးတဲ့နေရာတွေမှာမနေနဲ့ခက်ဝေးဝေးနေပေါ့နော်နောက်တက်တဲ့အမြင်ကြီးတွေအဲ့လိုနေရာတွေကိုမနေတင်ဘူးလမ်းလျှောက်တော့ကရှည်တူးလို့ရှိရင်ရှည်နဲ့ထိခိုက်မှုမရှိအောင်ပေါ့နော်ရှည်နဲ့ဝေးတဲ့ကျန်းကျောင်းမျိုးကသွားတင်တယ်နောက်ဖြက်ဆွေမျိုးတွေပေါ့နော် က်စစ်ထက်တိုင်းလေးဒါလေးကိုရှောင်ပင်းနေနောက်ခါကျတော့ကျွန်တော်တို့မိမိအဆူလည်းပြောကြပါရဲချီဆောင်လာတယ်ချီဆိုတာလည်းပန်နဲ့ပဲပေါ့နော်ချီဆောင်လာလို့ရှိရင်နောက်မှမိမိအဆူရင်မြကြီးတွေကလည်းပြောပြပြီးလာရှိတယ်လေချီဆောင်လာရင်ကိုယ့်ရဲ့လက်လေးကျင်းလာမယ်ဆိုရင်အမိုးချိုးဖြစ်တော့မှချီကိုအမြဲတမ်းသွင်းကြည့်ရပေါ့နော်အမြဲတမ်းသွင်းကြည့်ပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာပဲဖြစ်ဒူးတုတ်ထိုင်ချဒီလိုလေးဝတ်ပြီးတော့ပေါ့နော်အဓိကတော့ခန္ဓာကိုယ်မိုးချိုးပြတ်မှတ်ရဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုလိုခန္ဓာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကျတော့လေကောင်းမောင်းနေတဲ့အချိန်ဆိုလို့ရှိရင်မိုးလည်းအရင်ရွာနေမယ်ဖျက်စီးပြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကောက်ကိုလည်းတက်နိုင်တော့ရက်လိုက်တယ်နဲ့ပေါ့နော်ရက်တဲ့အခါမှာလည်းအခုကလိုစစ်တင်အောက်တွေဓာတ်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုဖျက်စင်းနဲ့ဖျက်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင့်မားတဲ့တက်တင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချားတင်တယ်ရက်ထားတဲ့နောက်မှာအချက်ပြမီလေးဖွင့်ထားတင်တယ်ကားထဲမှာလည်းကိုကတန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးချက်ရမယ့်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးပဲနဲ့ခဏဆောင်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေ့ထဲမှာဒီထူးထူးဖြင့်မိုးဥကြကာလမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆုံးရသူများလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောပါရှင်မလား
ကျွန်တော်တို့ဒီဖြစ်စဉ်တွေကိုကြည့်တဲ့အခါပေါ့နော်မိုးကြိုးဖြစ်တာကလည်းနောက်တော့ချင်းနေရင်း7နာရီနဲ့ညနေ6နာရီအတွင်းအဲ့လောက်ကြာကာလလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်ကြည့်လက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကုတ်ကိုကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအာမီပါ။ Fever Wine တို့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်တို့နဲ့နှစ်ဖက်ဆူနေပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိက္ခာအခက်ခဲကြောင့်မြို့ပေါ်မှာခိုလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနမအပြစ်ရက်လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလာတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတည်င်းနဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတီတိုက်ပွဲဖြစ်နေတဲ့ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လေရလကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်သမရယုံကငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လည်းအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကြီးရွာအုပ်စုကဒေသခံတရားကျော်ဟာစာနာရိတ်ခါခဲခဲ့ကြောင်းမြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်။အခုလူထွက်ပြေးသိမ်းရှောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကြီးရွာသားတွေဖြစ်ကြပြီးမြတ်သိန်းနံဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြို့ခံတွေကပြောပါတယ်။ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေစိုက်ထားတဲ့အစိုးရတပ်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့စံနဲ့တခြားရိတ်ခါတယူခွေကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
။ဖန်စီရမီမူရင်စေဝါရောင်းဝယ်သူနဲ့ပတ်သက်မှုရှိတယ်ဆိုပြီး DKPA တည်ရင်မှုတဦးကိုစစ်ဆေးနိုင်ဖို့အတွက်ဆေးလွတ်ပေးဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးက DKPA ထံအကြောင်းကြားစာပေးပို့ပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့တုန်းကလွယ်လင်းတောင်ကြီးကလားမှာ ice 1655ကီလိုနဲ့အတူတယ်ဆောင်လာသူတို့ကိုဖမ်းဆီးရမိပြီးစစ်ဆေးချက်အရာ DKPA ကတပ်မှုအဆင့်ရှိသူတဦးနဲ့ပတ်သက်ဆက်နွယ်မှုရှိတဲ့အတွက်အဲ့ဒီတိုက်ရင်မှုကိုစစ်ဆေးဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ထံဆေးလွတ်ပေးဖို့အတွက်ကရင်ပြည်နယ်နယ်လုံးဝန်ကြီးမျိုးမင်းနောင်ကဇွန်လ10ရက်နေ့ရက်စွဲနဲ့ DKPA ဆက်ဆံရေးရုံးမှာစာပို့အကြောင်းကြားထားတာဖြစ်ပါတယ် DKPA ဘက်ကဆက်လက်လှုပ်ဆောင်မဲ့အခြေအနေနဲ့ပတ်သက်ပြီး DKPA တုစစ်ဦးစီးချုပ်ကိုမေးမြန်းရမှာဌာနချုပ်ထံအဆိုပါအကြောင်းကြားစာမရှိသေးကြောင်းသာပြန်လည်ဖြေကြားခဲ့ပါတယ်
ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ရက်ပိုင်းကတပ်မတော်ကဝင်ရောက်စစ်ဆေးခဲ့တာကြောင့် Sichang Lushu Chang Lapi, Tapi Dwaja Delu, Sakanta Wenshi Duriga Piobare. They knew Sichang Zagangu, Pigger Sola Salayan Nega, Nayata, Sisika Rapsibi, a Nazu Sienina, a Pona Sasa Mushimishi, Sisika Rapsi Delu. They knew Sichang Sakanta Wonka, Uwe La Onga Piobare. Leshi, they knew Zakama, Louis, Tonghong John, Nitina Pibi, Tamroga Lasseta Chema, Chang Lapi, Tapi Dwa Durine, Nayapian Durishi Nidaja, Louis Kuahamu, Rishi Delu, Tuga Piobare.
တော်တင်ဤဟာမကြာခင်အသက်80ခန်းနှစ်ပြည့်တော်မှာမဟုတ်လောက်ရေကံရရှိတဲ့လူငယ်တွေကိုနေရာဖယ်ပေးချင်တာဖြစ်ပြီး၎င်းနေနဲ့ပါတီလုပ်ငန်းနဲ့နိုင်ငံအကျိုးပြုလုပ်ငန်းတွေကိုဆက်လက်လုပ်ကင်သွားမယ်လို့လဲသူကပြောပါတယ်တော်တင်ဤဟာအမျိုးသားတိမိုကရေစီဖွဲ့ချုပ်အန်အန်ဒီပါတီမွန်ပြည်နယ်သူရအုပ်သားဖြစ်ပြီးတော့1996ခုဆက်ထွေထွေရွေးကောက်ပွဲမှာလဲပြည်သူ့လွတ်တော်ကိုယ်စားလှယ်
အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့တမရော်ကလည်းလူခွေရီချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွင်းအင်ကနေတင်ဆက်ပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းမှာတမကတခြားတိုင်းဒေသတွေမှာလည်းတမရော်ကနေလူခုရေချိုးပေါမှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြမာနယ်ဇက်ကရှမ်းစစ်ဘေးဒုက္ခသည်များကူညီရေးကော်မတီဝင်ဆိုင်းလင်းကတော့
တိုင်းဒေသတွေခံရတဲ့ကိစ္စတွေဟာတော့အခုလည်းအရင်တော့လည်းခံခဲ့တယ်အခုလည်းခံရတယ်ဒါပေမဲ့ရိုဟင်ဂျာနဲ့မတူတာရိုဟင်ဂျာတပြိုင်နက်တစ်ချိန်ထဲမှာလည်းဖြစ်သွားတဲ့ကိစ္စဖြစ်တော့ကဘာတဲ့အာယုဒါဆိုင်တဲ့အခုရိုဟင်ဂျာနဲ့ရခိုင်ပြည်မှာပမာတမတော်နဲ့လှုပ်တာဖို့ဖို့ဒီရှမ်းနယ်ကချင်နယ်အစီအစဉ်နေမှုနေရှိပါတယ်
ပြီးခဲ့တဲ့23နှစ်ကတည်းကရှမ်းမြင့်နယ်တောင်ပိုင်းလွယ်လင်ခရိုင်ကွန်ဟိန်းမြို့နယ်စိုင်းခုံကျေးရွာနဲ့တပ်ဖွဲ့ဟူကျေးရွာကဒေသခံ56ယောက်ကိုတပ်မတော်ကနေစုလိုက်ပြုံးလိုက်တပ်ပြခဲ့ခြင်းနဲ့ဒေသခံ4သိန်းကျော်ကိုသူတို့ရဲ့နေရာကနေအသင်းအာရမမောင်းထုတ်ခဲ့တဲ့ဖြစ်စဉ်ကိုအခြေခံပြီးထောက်ပြပြောဆိုခဲ့ခြင်းဖြစ်ပါတယ်စောနာ16ရက်နေ့ကရှမ်းလူမှုဖွဲ့စည်း18ဖွဲ့ကရှမ်းမြည်နယ်တောင်ပိုင်းကျေးလက်လူထုအစုလိုက်ပြုံလိုက်အသပြခံရမှုအောက်မွေဖွဲ့နေ့ရက်ခေါင်းစဉ်နဲ့ပူးတဲ့သဘောထားထုတ်ပြန်ချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာ1969ခုနှစ်စောနာ16ရက်နေ့ကရှမ်းမြည်တောင်ပိုင်းလွယ်လင်ခရိုင်ကွန်ဟိန်းမြို့နယ်မှာအမျိုးသမီးတွေကလေးတွေပါဝင်ကျေးလက်ရွာလူရွာသား56ဦးကိုစစ်ဆေးရသမတော်ကတပ်ပြခဲ့တယ်လို့ဆိုဆွဲထားပါတယ်။ရှမ်းမြည်ညီညွတ်ရေးကော်မတီ CSSU အသွင်မှုချုပ်ဆိုင်းလာကလည်းရှမ်းမြည်နယ်မှာလူခွေရေးဆုံးရှုံးနေတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်မှာ96 98 98အဲ့ဒီနှစ်တွေမှာအဆိုးအဝါဆုံးအနေအထားမျိုးရောက်ခဲ့တာပေါ့နော်။စတင်လာတာတော့1958ဝန်းကျင်တရုတ်ပြည်ကျူးကျော်လာတာအကြောင်းပြုပြီးတော့မှရှမ်းပြည်မှာတလူမျိုးမတရားမှုတွေကစက်တိုက်ဆိုလို့ဖြစ်လာတယ်။အချိန်နဲ့တပြိုင်တည်းမှာပဲကရင်ပြည်နယ်လိုဟာမျိုးကချင်ပြည်နယ်လိုဟာမျိုးပါလေကြည့်ကြတာပဲလေ။နောက်အခုနောက်ဆုံးတော့လောလောလတ်ဖြစ်နေတာရခိုင်ပြည်နယ်နောက်ချင်းပြည်နယ်ပလောဝမြို့နဲ့တဝိုက်ပေါ့နော်။အဲ့လိုမျိုးလူခွင့်ရေးဆုံးရှုံးတာလူမှုတရားမျှတမှုတွေကြောက်ဆုံးနေတာ20ချီပြီးတော့ဖြစ်လာပါလိမ့်မယ်
။ကိုဟိန်းမြို့နယ်တွင်အရသာပြည်သူ56ဦးသတ်ဖြတ်ခံရတဲ့နေ့ကိုရှမ်းမြို့သားလူခွင့်ရေးနေ့ဖြစ်သတ်မှတ်ကြောင်းဇွန်လ16ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအရက်သားတွေမကြာခဏဆူသလိုအသက်ခံနေကြရသလိုလုံခြုံရေးအားနည်းလာနေတဲ့အခြေအနေတွေရှိနေပါတယ်။ဒီအကြောင်းကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့မှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကရဲရရှိတယောက်ဓာတ်ထုတ်ခံရပြီးတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားသူရဲရရှိဟာပေါဝတ်ကြီးရွာကနေကြောက်တော်မြို့မှာရေစခန်းမှာတွေ့ဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွတ်ထွက်တဲ့ဆန်ကယ်စည်းသမား2ယောက်ကဓာတ်နဲ့ထိုးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဘေးဖွေးကလောက်ကျန်နေဆိုတာတော့ဒီမပြုတ်နိုင်သေးပါဘူး။ကြောက်တော်မြို့နယ်မှာအရင်ကလေးမြို့ပေါ်မှာတပ်ဖြတ်ခံရတာတွေရှိတာကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
အဲ့ဒါဆိုတော့ကျွန်တော်တို့လည်းလည်းကြည့်နေကြလို့လည်းလည်းငယ်တွေကြည့်လို့ဒါတင်ဆုံးသွားတာတော့သိရောသိရတာတော့ကျွန်တော်ဒီစားလေးပါအကျိုးကျိုးလေးကိုတော့ကျွန်တော်တို့ပြောဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒါအ
ကတော့ကျွန်တော်လူတွေလည်းကျွန်တော်တို့ရှိခဲ့တယ်။အဲ့တော့အချိန်မျိုးတွေကတော့ကျွန်တော်တို့ဒီပြည်သူတွေဈာထဲမှာအဖေအရှင်မှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲ။အဖေကလည်းဆိုရစားရမလဲဆိုတာကတော့ကျွန်တော်တို့ဒါနေ့တိုင်းနဲ့ရက်တစ်ဖက်ဖြစ်နေကျွန်တော်တို့ကြီးလက်တာစားနေရတဲ့အခါမျိုးပေါ့။
ပိကရ2019ခုနှစ်စက်တင်ဘာလကလည်းကြောက်တော်မြို့မရေစခန်းကတက်ကြကြီးတူဦးနေအနီးမှာဓာတ်ထုတ်ခံရပြီးသေဆုံးသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေရင်စိုက်ကမ်းမှာမြို့နယ်ရေတပ်ဖွဲ့မှုတူဦးကိုမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာရေစခန်းတွေလည်းမကြာခဏဆိုဆိုတိုက်ခိုက်ခံနေရပြီးရေတပ်ဖွဲ့ဝင်တွေသေဆုံးတာလည်းရှိနေပါတယ်။ပိကရရဲ့ပိုင်းကလည်းရတိတော်မြို့နယ်ဒုံပိုက်ရေစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်။အခုလိုရခိုင်နောက်ပိုင်းမှာရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမှာမဟုတ်တဲ့ငွေငွေရတရားကြီးစုံလေးအောင်ရလေဒါကခန်းရေတပ်ဖို့နဲ့ပြမတာတိုက်ခင်ဟာခုရကူမျိုးအကြည့်လေးနဲ့ဖြစ်တာ
ရေစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရေစခန်းတွေမှာရေးရောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကန်အဖွဲ့ဘက်ကပြောပါတယ်ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့သစင်းမြန်ရေစခန်းတိုက်ခိုက်ခံရပြီးရေတပ်ဝင်ဝင်တွေဖမ်းဆီးခံထားရပါတယ်လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရေစခန်းတွေမှာလုံခြုံရေးတွေတုံ့ပြန်ထားတယ်လို့ချန်စီယူတွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ပနမအပြည့်ရလက်မှတ်ရေးထိုးနိုင်ရဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကဒေရခန်တရားကျော်ဟာစားနပ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ကျွန်တော်ပြင်းနေညာပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမ္မတရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆက်ဆက်ဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးဂျန်ဘေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမျိုးတော်ဘွေနစ်အိုင်ရစ်မှာလုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမ္မတထရမ့်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ကိုင်ကြတဲ့ပြီးနေရီမှာလာမယ့်2020သမ္မတရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမ္မတကိုတောင်းဆိုခဲ့ပြီးတော့အပြန်အလှန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပို့လျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်။သမ္မတထရမ့်နဲ့သမ္မတရှီကြအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြာခင်ထုတ်ဝေမဲ့992မျက်နှာပါမစ္စတာဘောလ်တန်ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ်။ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားဝေမဲ့ဥပဒေကြောင်းအရအခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်အမိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးနေ့ညမှာပဲတင်ပြထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းစံတမန်တဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗိုလ်ထူးနေ့ကတွေ့ဆုံခဲ့ပါတယ်သူတို့နှစ်ဦးဟာဟွန်နိုလူးလူးမြို့ကဟစ်ကမ်ဘလီတဲ့အခြေစိုက်စခန်းမှာ၆နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်မြန်မာချင်းဆိုင်ဆွေးနွေးခဲ့ကြတာပါသိစိတ်ချက်လက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စိုးရပိုင်းသတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲအမေရိကန်နဲ့တရုတ်စိုးရကြဆက်ဆံရေးကိုပြန်လည်အပြည့်အဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်အမေရိကန်မှာတော့ဒီအပိုင်းတွေအတွင်း COVID-19 ကြောင့်သေဆုံးသူဥယျာဉ်ကျဆင်းလာပေမဲ့ပြည်နယ်10ခုကျော်လောက်မှာရောဂါကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်ဒီနေ့ကသမ္မတထရမ့်လူလူစုဝေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမာပြည်နယ်တိုဆာမြို့မှာတရက်တွင်ပိုးကူးစက်သူ159ယောက်ရှိပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပြန်ကူးစက်မှုတွေရှိလာကြောင်းတင်းကျပ်တဲ့တားမြစ်ကန့်သတ်ချက်တွေချမှတ်ထားတဲ့အတွက်ဒီကနေ့မှာအသက်ကူးစက်မှုနှုန်းကျဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးတွေ့လူနာ158ယောက်ရှိတယ်လို့ဘေကျင်းမြို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ1,282ယောက်ရှိတဲ့အတွက်စုစုပေါင်းယောဂပိုးကူးစက်သူဟာ 36,000 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိပြီဖြစ်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဒါသာရင်းနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေအရဒီရွေးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြည6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုတော့ Net Lawyer ရဲ့ဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီရွေးကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.